သမ္မတဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရမ့်တို့ကြားရှင်ပြိုင်ကြတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာလွန်ခဲ့တဲ့၄နှစ်ကနေရှင်လို့ရှိရင်အာရှနယ်ဘောကအမေရိကန်မဲဆန္ဒရှင်နှစ်သန်းတိုးလာမယ်လို့ပူးတုတေနစင်တာကဖော်ပြပါတယ်။သူတို့ရဲ့မဲဆန္ဒတွေရရှိရေးအာရှနယ်ဘောအမေရိကန်လွှတ်တော်အမတ်တွေစူးစမ်းနေကြတဲ့အကြောင်းစကော့စတန်စ်ကသတင်းပေးပို့ထားပါတယ်။မတ်သိန်ထိုက်ကပြောပြပေးမှာပါ။
အာရှနယ်ဘွားအမေရိကန်တွေဟာအမေရိကန်မှာအမြန်ဆုံးတိုးပွားလာနေတဲ့မဲဆန္ဒရှင်တွေဖြစ်တယ်လို့ပြူသူတေသနာစင်တာကဖော်ပြပါတယ်။ဒါပေမဲ့နိုင်ငံရေးမှာတော့သူတို့ချာမှာကွဲပြားချမ်းသာပါတယ်။ Christine Chan ဟာဆိုရင်ပါတီဆွဲကင်းတဲ့အဖွဲ့အစည်း Asian Pacific Islander American Boat အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဖြစ်ပါတယ
်။ So typically
အစင်လာအဖြစ်တော့အိန္ဒိယနဲ့ဂျပန်မဲဆန္ဒရှင်တွေကဒီမိုကရက်ကိုအများစုထောက်ခံကြသူတွေဖြစ်ပါတယ်။ဗီယက်နမ်မဲဆန္ဒရှင်တွေကတော့ Republican တွေများပါတယ်။ယခုအခါမှာတော့တရုတ်နယ်ဘွားအမေရိကန်တွေကဒီမိုကရက်ထောက်ခံသူတွေအဖြစ်ကနေတည်ပြီးပုဂ္ဂလတွေအဖြစ်ပြောလာသူတွေများလာနေပါပြီ။ဒါဆိုရင်နိုင်ငံရေးပါတီတွေကထိတိယောက်ထိတွေ့မှုမရှိတာ။နောက်စီယုံရေးလှုပ်ရှားရေးအဖွဲ့တွေအနေနဲ့လည်းသူတို့ရည်တည်ချက်နဲ့အကြောင်းအရာကိစ္စတွေကိုတေချာရှင်းမပြနိုင်ကြတဲ့အချက်ကိုပြသနေတာဖြစ်ပါတယ်။
Republican လွှတ်တော်အမတ် Michelle Stee ကတော့တောင်ကိုရီးယားမှာမွေးပြီးဂျပန်မှာကြီးပြင်းခဲ့သူပါ။သူမှကိုစားပြုတဲ့ California ပြည်နယ် Orange County ဟာဆိုရင် Vietnam နယ်ပွား American လူမှုအတိုင်းဝိုင်းအများစုရှိရာဖြစ်ပြီးသူမရဲ့ website မှာ Vietnam ဘာသာစကားနဲ့လည်းဖော်ပြထားတာပါ
။ You just go out there each
လူမှုအတိုင်းဝိုင်းတစ်ခုချင်းစီကိုသွားပြီးတော့ထိတွေ့ဆက်ဆံတဲ့နေရာမှာနှီးလန်းတွေကမတူကြပါဘူး။ Vietnam လူမှုအတိုင်းဝိုင်းအတွက်ဆိုရင်ကျမကဗီယက်နမ်ဝစ်စုံ၅စုံရှိပြီးတော့သူတို့ဝစ်စုံကိုဝစ်ပါတယ်ဖိလစ်ပိုင်လူမှုအတိုင်းဝိုင်းကိုတွားရင်လည်းသူတို့ဝစ်စုံကိုဝစ်တာပေါ့ဒါတွေကိုလှုပ်တော့သူတို့အနေနဲ့လည်းသူတို့နဲ့တသားတည်းဖြစ်တယ်လို့ရှုမြင်ကြပါတယ
်ပြီးခဲ့တဲ့နှစ်နှစ်ရွေးကောက်ပွဲကာလကအိမ်ပေါင်း39,000ကျော်ကိုသူမနဲ့အတူထောက်ခံသူတွေတအိမ်တက်ဆင်းစီယုံရေးဆင်းခဲ့ကြတယ်လို့ပြောပါတယ်
That's the way you reach out
to ha အရှာနယ်ဘွားအမေရိကန်လူမှုအတိုင်းဝိုင်းနဲ့ထိတွေ့ဆက်ဆံတဲ့နီးလန်းပါပဲအားလုံးကတော့အတူတူပါပဲကျမရဲ့ရွေးကောက်ခံနေမြင်မှာဆိုရင်ဘာသာစကား9မျိုးပြောကြပေမဲ့လည်းသူတို့ပြောကြတာတွေကတော့တူကြပါပဲ
စာရိုက်ကနေမဲထဲသူနဲ့ဂျူတင်မဲထဲသူ80ရာခိုင်နှုန်းရှိတဲ့အာရှနယ်ဘွားမဲဆန္ဒရှင်တွေအတွက်တော့အင်တန်ယာရောက်စီယုံရေးကအထူးပဲအရေးကြီးတယ်လို့ချမ်းကလည်းပြောပါတယ
် It's becauseWhen you have a mail-in ballot,
စားလိုက်ကနေမဲထဲတဲ့အခါမှာကိုယ့်ရဲ့မိဘခန်းစပွဲမှာမိသားစုတွေမိတ်ဆွေတွေနဲ့ထိုင်ပြီးတော့အကြောင်းကိစ္စတွေကိုယ်စလဲလောင်းတွေအကြောင်းကိုဆွေးနွေးနိုင်တယ်လို့ဘာဖြစ်အားမှမရှိပဲဘာသာပြန်အကူအညီလည်းရနိုင်ပြီးဘာအတွက်မဲထဲမလဲဆိုတာကိုလည်းစဉ်းစားနိုင်ပါတယ်
။အရေးပါတဲ့ Republican တွေကအာရှနယ်ဘွားအမေရိကန်မဲဆန္ဒရှင်တွေကိုဥတီလာတဲ့ကိစ္စဟာနယူးယောက်ပြည်နယ် Queens မဲဆန္ဒနယ်ကိုစားပြုလွှတ်တော်အမတ် Chris Mann အတွက်ဆွေးရည်စရာဖြစ်လာပါတယ်။
Well, I think there's been an increased sense of urgency.
Republican Party ကကိုယ်စားလှောင်တချို့ကဘာသာစကားမျိုးစုံနဲ့စီယုံရင်လှုပ်လာတဲ့ပုံစံကြောင့်ဒီကိစ္စကအရေးပေါ်ဖြစ်လာပြီလို့ကျွန်မထင်ပါတယ်။ဒါကြောင့်လဲကျွန်မတို့ဒီမိုကရက်ခေါင်းဆောင်တွေနဲ့ကိုယ်စားလှောင်တွေကိုထပ်ပြီးတော့နှောင့်နှေးနေလို့မရတော့ဘူးဆိုပြီးတော့တိုက်တွန်းနေတာပါ။ဘယ်ပါတီကသူတို့အတွက်ရည်တည်တယ်လဲ။သူတို့စံတန်ဖိုးတွေကိုကိုစားပြုတယ်လဲဆိုတာကိုအသိပေးနိုင်ရေးအတွက်ထိတွေ့စီယုံနိုင်အောင်အသေးအချာလုပ်ဖို့လိုအပ်ပါတယ်။
Sandra Trangaro, Min Kaung Center for Community Action ရဲ့ပြည်သူလှုပ်ရှားမှုဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ
်။ We work on it year after year.
အရှန်ရွေးဘွားအမေရိကန်ရွှေပြောင်းတွေလုံသားအလွာလူမှုတိုင်ဝမ်တွေအတွက်နိုင်ငံရေးအင်အားတိစောက်ရေးကိုနှစ်နဲ့ချီးပြီးတော့ဆောင်ရွက်နေတာဖြစ်ပေမဲ့လို့အထူးသဖြင့်ကတော့အလွန်အန္တရာယ်ကြီးတဲ့2024ရွေးကောက်ပွဲအတွက်ပါ။ဒီနှစ်မှာကျွန်တော်တို့အားလုံးအတွက်ပိုးပြီးတော့ကြီးကျယ်ခမ်းနားတဲ့အနာဂတ်တိစောက်ရေးမှာကိုယ့်ရဲ့စွမ်းအားကိုအသုံးချရေးနားလေသဘောပေါက်လာကြဖို့အတွက်ကျမတို့ရဲ့လူမှုအတိုင်းဝိုင်းတွေကိုစော်အောစီယုံရမယ့်အချိန်ကောင်းလေးဖြစ်ပါတယ်ရှင်
။ဒီနှစ်နိုဝင်ဘာလမှာအာရှနယ်ဘွားအမေရိကန်15သန်းမဲပေးခွင့်ရှိလာမယ်လို့ဖြူသူတေသနာစင်တာကဖော်ပြပါတယ်။ဒီတဲ့ကထက်ဝက်ဂျိုဟာဆိုရင်ကယ်လီဖိုးနီးယား၊နယူးယောက်၊တက်ဆက်၊ဟာဝိုင်နဲ့နယူးဂျာစီစတဲ့ပြည်နယ်၅ခုမှာနေထိုင်နေကြပါတယ်ရှင်။